ဒေသဖွံ့ဖြိုးရေးအတွက်သုံးစွဲဖို့ဆိုပြီးတော့လွှတ်တော်ကိုယ်စားလှယ်တွေကိုပြည်ထောင်စုလွှတ်တော်ကနေငွေကျပ်သိန်း1000ချပေးတဲ့ကိစ္စပါနော်။တပြို့နယ်စီအတွက်ချပေးရလားဒါမှမဟုတ်လွှတ်တော်ကိုယ်စားလှယ်တယောက်ကိုကျပ်သိန်း1000နှုန်းနဲ့ချပေးတာလားဆိုတာသိပြရစေရှင်
။တပြို့နယ်မှာကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်၄ဦးရှိရလေ။ပြည်သူလွှတ်တော်ကတယောက်မြို့သားလွှတ်တော်ကတယောက်တိုင်းဒေသကြီးလွှတ်တော်က2ယောက်ဆိုတာတနင်္ဂနွေလုံးမှာဒီတိုင်းပဲတပြို့နယ်တပြို့နယ်ကိုရှိရလေ။အဲ့ဒီ4ယောက်ကိုကိုစားပြုတာပါခင်ဗျာ
။ကြားလာမဲ့သိန်း1000ကိုဆရာတို့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဘလို့တောင်းဝင်ယူဆောင်ရွက်မယ်ဆိုတာသိပြရစေရှင်။
အဲ့ဒါကကျွန်တော်တို့ကမြို့နယ်ဖွံ့ဖြိုးရေးလုပ်ငန်းအကောင့်တဲ့ဖော်ရေးအဖွဲ့အဲ့ဒီလိုဖွဲ့ရတယ်ခင်ဗျာအဲ့ဒီမှာကျွန်တော်တို့ပြည်သူ့လွတ်တော်ကဥက္ကဋ္ဌမြို့သားလွတ်တော်ကနိုင်ငံသို့မဟုတ်ဒုတိယဥက္ကဋ္ဌနောက်ပြီးရင်ကျွန်တော်တို့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တွေကဖွဲ့ဝင်နေတွင်းမှုဆိုပေါ့လေအဲ့ဒီ၄ဦးပဲအဓိကထားပြီးတော့ဥပပေါင်းပြီးဖွဲ့ပါတယ်ခင်ဗျာအသိန်း1000ကို၄ဦးစုံလဲပြီးတော့ဒေသဖွံ့ဖြိုးနယ်ပတ်သက်လို့လိုအပ်ချက်တွေကိုပြည်သူ့လွတ်တော်ကိုယ်စားလှယ်မြို့သားလွတ်တော်ကိုယ်စားလှယ်တင်ပြထားရှိတယ်ကျွန်တော်တို့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လည်းတင်ပြထားတာရှိတယ်လေလွတ်တော်ကိုယ်စားလှယ၄ဦးကိုတင်ပြထားတဲ့ဒေသရဲ့လိုအပ်ချက်တွေပေါ့ကျောင်းပြင်သာဆာရေရွေးကြံအစုံပေါ့လလန်းဒရာအစာပေါ့နော်ကြီးလက်ကိုဦးစားပေးပြီးဒါလေးကိုကျွန်တော်တို့စူးစီးလိုက်ပြီးတော့သိန်းတစ်ထောင်မျှတာပြီးတော့စင်စရာပြုစုပြီးတော့ပြည်တော်စုတင်တာပေါ့နော်ခုနကလွတ်တော်ကလေး၄ဦးတည်းကနေ2ဦးသုံးဖို့3ဦးကနေပြီးတော့ဆက်ဆံရမြို့နယ်ခွဲဘဏ်ဒီမှာကားတဲ့အကောင့်ဖွင့်ရတာပေါ့နော်အဲဒီကားတဲ့အကောင့်ကိုပြည်တော်စုကနေကိုတကယ်လို့ကျွန်တော်တို့တင်ပြတောင်းဆိုမှုတွေကိုဥပဒေစီမစီကံမူပေါင်းနဲ့ညီတယ်ဆိုရင်သူတို့ချပေးမှာပေါ့နော်ကျွန်တော်တို့အခုအခြေတည်ရတော့အဲလိုဥပဒေစီမစီကံမူပေါင်းညီအောင်လုပ်တော့မယ်ရှိသေးတာပေါ့နော
်အဲဆိုရင်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်တဲ့အခါမှာပေါ့နော်ဆရာတို့လွတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်ကွင်းစင်းဆောင်ရွက်မှာလားရှင
်ကျွန်တော်တို့ကတော့ဘယ်ချက်ွက်ကြည့်ရအောင်စုဘာလေးတင်တော်တယ်ဆိုတာလေးကိုအပလင်ချပြီးအဲ့ဒါလေးကိုတွတ်ချက်ပုံနဲ့ဆံမကူကြသေးတယ်နဲ့သက်ဆိုင်ရာကုနာကော်မတီဒီမှာချွမ်းကျင်ပညာရှင်တွေရှိပါတယ်ခင်ဗျာမြို့နယ်ဖွံ့ဖြိုးရေးထောက်ကူပြုကော်မတီရယ်မြို့နယ်စီမံခန့်ခွဲမှုကော်မတီရယ်မြို့နယ်စီမံသားရေးကော်မတီရယ်ဆိုတော့နောက်တစ်ခါလူဦးရေးသင်းဖွဲ့တွေရယ်ပေါ့နော်ကျွန်တော်တို့အစီအစဉ်ခေါ်ပြီးကျွန်တော်တို့စီစဉ်ထားတဲ့တဲ့တင်းတော်နဲ့ပတ်သက်လို့ဟိုသတ်မှတ်ထားတဲ့နေရာဒေတာလေးတွေကိုသင်ကြည့်မယ်ကြည့်ပြီးတော့သက်ဆိုင်ရာပညာရှင်တွေနဲ့သူတို့တွက်ချက်ပုံတွေကိုကျွန်တော်တို့တင်ပြမှာပေါ့နော်အဲသူတို့တင်ပြချက်ကလေးတွေကိုကျွန်တော်ပေါင်းစုပြီးတော့ကျွန်တော်တို့ပြည်တော်စုတင်လို့ပြည်တော်စုကဒါမူပေါင်းနဲ့ညီတယ်လက်ခံတယ်ဆိုသူတို့တင်းထောင်ချပြီးမှာပေါ့နော်အဲသူတို့တင်းထောင်ချပြီးရင်ကျွန်တော်တို့ကဒါလေးကိုဘဏ်မှာထည့်ထားမယ်သူတို့မြို့ကရမရပါတွေပါအကုန်ပါတဲ့အဖွဲ့ဖွဲ့ထားတဲ့အဖွဲ့တွေကိုကျွန်တော်တို့ကငွေထုတ်ပေးပါသူတို့လုံဆောင်တဲ့အပေါ်ဒီမှာဌာနဆိုင်ရာတွေလည်းပါမယ်ပေါ့နော်စောက်လို့ရပညာရှင်တွေလည်းပါမှာပေါ့စီဗင်းရအင်ဂျင်နီယာတွေလည်းပါမှာပေါ့နော်မြို့ကဒီပုဂ္ဂလိကတွေရဲ့ကျွမ်းကျင်ပညာရှင်တွေလည်းပါမှာပေါ့နော်အဲသူတို့ကစူပါဘောသူတို့ကအဖွဲ့တစ်ဖွဲ့ဖွဲ့ပြီးသူတို့ကလိုက်ပြီးဆောင်ရွက်မှာပေါ့နော်မူရင်းဘောက်ချာတွေနဲ့ဟိုဒါတွေသူတို့တင်ပြလာတဲ့ပုံမှာကျွန်တော်စစ်စစ်ပြီးတော့မှန်တယ်ဆိုရင်ဝေထုတ်ထုတ်ပြပါပေါ့နော်ကျွန်တော်တို့ကလုပ်ငန်းဝင်ပေါ်မှာမှတ်ကန်မှုရှိမရှိကိုကြီးကြပ်ရုံပဲရှိမယ်ကျွန်တော်တို့ကဒီငွေတွေကိုကင်တွယ်ကိုတိလျောက်30ခွင့်မရှိပါဘူးခင်ဗျာ
ဒေသဖွံ့ဖြိုးရေးအတွက်အဲ့ဒီကြက်သိန်း1000ကိုခွဲဝေသုံးစွဲတဲ့အခါမှာပေါ့နော်ဘယ်နေရာတွေကိုအဓိကထားဦးစားပေးပြီးဆောင်ရွက်သွားမလဲဆိုတာသိပြရစေရှင
်သိန်း50တဲ့တနေရာကိုခွဲခွင့်မရှိတဲ့ခါကျကျွန်တော်တို့ကစိတ်30 50 40အဲ့လိုပြီးတဲ့ခါကျတော့ကျောင်းတကျောင်းကလမ်းတစ်ခုကတရားတစ်ခုကတကယ်ပြုပြင်လဲ190ကိုင်ကိုမှာပေါ့သို့တော်လည်းကျွန်တော်တို့ကဘယ်လိုနေရာဦးစားပေးလဲဆိုတော့ကျွန်တော်တို့ပေးလိုက်တဲ့ပတ်စံလေးနဲ့ပေါင်းဆက်ပြီးတော့ပြည့်စုံအောင်လုပ်မဲ့ဒေသပြည်သူတွေထည့်ဝင်ပြီးတော့ပြည်ပြအောင်အကောင့်ထဲပုံမဲ့နေရာလေးတွေဦးစားပေးတာပေါ့နော်ပေါ့ကျွန်တော်တို့ပေးရတဲ့ပတ်စံလေးမလောက်ပြီမဲ့သူတို့ပေါင်းဆက်ပြီးတော့ပြည့်စုံအောင်လုပ်မဲ့နေရာလေးတွေဦးစားပေးပြီးတော့ကျွန်တော်ချပေးတာပေါ့
အခုချိန်ကဘတ်ဂျက်ကာလကုန်မှုကလည်းအရန်နီးနေပြီဆိုတော့လေဘရော့လောက်လုပ်ငန်းတွေစတင်အကောင့်ထဲပေါ်ပြင်မလဲဆိုတာသိပြရစေရှင
်ကျွန်တော်တို့ကပတ်စံရာအင်ဂျင်နီယာတွေနဲ့ဘောင်တွေကတရားဝင်လေးဖြစ်တော့ကျွန်တော်တွက်ချက်ပုံလေးတွေတွက်ချက်နေပါတယ်ခင်ဗျာတွက်ချက်ပြီးတဲ့ဟာလေးကိုကျွန်တော်တို့အားချင်းတင်ပါပါခင်ဗျာ
ဒေသဖွံ့ဖြိုးရေးအတွက်လုပ်ငန်းတွေလှုပ်ဆောင်တဲ့အခါမှာပေါ့နော်လွှတ်တော်ကိုယ်စားလှယ်တွေနဲ့နှိဆက်တဲ့သူတွေကို contract ချပေးတယ်လို့လည်းပြင်ပမှာအတန်တွေထွက်နေပါတယ်ရှင
်။ရှိကောင်းလည်းရှိနိုင်မှာပေါ့နော်ကျွန်တော်တို့ကြတော့ပါတီကလွှတ်တော်ကိုယ်စားလှယ်က၄ဦးက၂ပါတီရဲ့ပုံစံတွေဖြစ်တယ်လေ။မြို့သားဒီမိုကရေစီဖွဲ့ချုပ်ကကျွန်တော်တို့ပြည်ခိုင်ပြောရဲဆိုတော့ကျွန်တော်တို့ကတော့တိကျကျနဲ့ဘာ contract မှလည်းမပေးဘူး။တကယ်အရက်ဖွဲ့ဖွဲ့စည်းရလဲကိုကျိုးရှာမဲ့လူတွေမဟုတ်ဘူးပေါ့နော်။တကယ်ကိုခုဆိုင်ကကိုစီကိုထည့်ပြီးတော့နေလာခံသွားလို့ပဲလူတွေကိုရွေးချယ်ထားတာပေါ့နော်။စံပြလေးဖြစ်အောင်တော့ကျွန်တော်တို့ကဦးစားပေးပြီးတော့လုပ်ထားပါရယ်
။အခုလိုဖြစ်ကြပေးတဲ့အတွက်ဆရာဦးအောင်ကျော်စင်ကိုကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။